ဟုတ်ကဲ့ဒီနှစ်ဇွန်လလမှာမြန်မာနိုင်ငံကြီးဝန်ကြီးနဲ့လာတွေ့ခဲ့တဲ့တရုတ်အထူးကိုယ်စားလှယ်တင်ရှိကျွမ်းဟာဒီတစ်ခေါက်တော့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့ပါတွေ့တာရဲ့အဓိကအကြောင်းရင်းကိုတရုတ်မြန်မာရေးလေ့လာသုံးသပ်သူဒေါက်တာလှကျော်စောကအခုလိုသုံးသပ်ပါတယ်
အစီအစဉ်မရှိဘဲနဲ့လက်တလို့ဖြစ်တဲ့ခင်းလို့ပြောသံကြားတယ်ဗျာအဲ့တော့တခုရှိတာကတော့တကယ်မြေပြင်အဖြစ်တက်ကလည်းလာရှုပ်ကျသွားတဲ့ကိစ္စတွေပါတွေဖြစ်ပြီးတော့ဩဂုတ်လ9ရက်နေ့မှာမင်းအောင်လိုက်ပြောတဲ့မိန်ကွန်းကလည်းနည်းနည်းပြင်းထန်တယ်လीနော်အဲသူကနာမည်မဖော်ပေမဲ့တရုတ်ကိုစောင်းပြောတယ်ဆိုတာသိသွားတာပေါ့တဲ့ချက်နေ့ချက်ကနောက်နေ့လုတ်တဲ့တရုတ်ဆန့်ကျင်ရေးတွေကလည်းတော်တော်ပြင်းပြင်းထန်ထန်လုတ်တာပြန်ကျွန်မဗီဒီယိုဖြေးပြီးပါလေးကြည့်လိုက်ရတာလေအဲ့တော့တရုတ်ဘက်ကလည်းဗမာပြည်အရင်လဲသူတို့ဝင်ဖြည့်ရှင်းမှုကြိုးစားတာအမှန်ပဲဟိုတလောကဥသိမ်းစိန်တက်တဲ့အစည်းအဝေးမှာလဲရှီကျင်းမင်ပြောသွားတဲ့မိန်ကွန်းထဲမှာဗမာပြည်ကိစ္စကတော့ကျွန်တော်တို့ဝိုင်းဝန်းကူညီဖြည့်ရှင်းပေးရမှာပဲတဲ့တကယ်လို့ကျွန်တော်တို့တနိုင်ငံနဲ့ကဖြည့်ရှင်းမပေးနိုင်ဘူးဆိုရင်လဲတခြားအဖွဲ့အစည်းတွေတခြားနိုင်ငံတွေနဲ့ပေါင်းပြီးဖြည့်ရှင်းပေးရမယ်လို့ပြောတယ်ဗျ
ဒီလာတွေ့ရတဲ့အကြောင်းရင်းပေါ်စီးရေးနိုင်ငံရေးသုံးသပ်သူ CDM ပုံမှုနောက်ရုပ်ကလည်းအခုလိုထောက်ပြပါတယ်
တရုတ်အနေနဲ့ကတော့သူ့အိမ်ကြီးချင်းမြန်မာပြည်ကိုဒီငြိမ်မှုရှိတာမျိုးလှူလာတယ်ပေါ့နော်သူ့အကျိုးစီးပွားထိခိုက်တာမျိုးကတော့မဖြစ်လို့ဘူးဒါပေမဲ့လည်းဒီစစ်ကောင်းဆောင်မင်းအောင်နိုင်ငံကတိုင်းပြည်တည်ငြိမ်အောင်ထိနိုင်မယ့်သူမျိုးမဟုတ်ဘူးဆိုတာကိုတရုတ်ကသိမြင်လာတော့ဒီအခြေအနေကိုစိတ်ပျက်နေဖို့ရပါတယ်ဒါတော့လက်ရှိအနေအထားကိုလည်းအပြောင်းအလဲဖြစ်စေခြင်းနဲ့ဘောမျိုးရှိတယ်ကုန်သွယ်ကူးသတ်မှုနဲ့နေဆက်တည်ငြိမ်ဖို့လည်းလှူလာနေတယ်ပေါ့နော်အဲ့တော့ဒီအခြေအနေလှူလာချက်ရက်ဒီချက်သတင်းစကားကိုဒါတရုတ်ဘက်ကလာရောက်တွေ့ဆုံသတိပေးတာလို့ယူဆပါတယ
်ဒီတရုတ်ကလည်းဘက်ကသတင်းပါနေတာပေါ်လဲဒေါက်တာလှကျော်စောကအခုလိုဆက်သုံးသပ်ပြပါတယ
်ဒီဗမာပြည်အရေးခင်းကမြောက်ပိုင်းအဖွဲ့နဲ့အပြစ်ခတ်ရစရေးပြီးရဲ့နောက်နော်ဝန်ကြီးတို့ပြောတာလဲအဲ့ကလေးကပြောနေတာပဲအပြစ်ခတ်ရစရေးပြီးလို့ရှိရင်တော့ဗမာပြည်ရဲ့နိုင်ငံရေးမှာပါဝင်ပတ်သက်နေတဲ့လူတွေအားလုံးပါဝင်တဲ့နိုင်ငံရေးဆွေးနွေးပွဲတစ်ခုလုပ်တင်တာပေါ့နော်အဲ့ဒီမှာအဖွဲ့တိုင်းအဖွဲ့တိုင်းကကိုတင်ပြခြင်းနဲ့ဟာတွေတင်ပြပြီးတဲ့နောက်အလဲအလတ်မှာဆုံရပါဆိုပြီးတော့အဲ့လိုတိုက်တွန်းနေတာရှိတယ်ဗျအဲ့တော့တရုတ်ဘက်ကကြည့်တော့လေသူကအဲ့ဒီအဖွဲ့ဒီမှာစစ်ကောင်စီကပါလာဖို့အရေးကြီးတာကိုအဲ့တော့စစ်ကောင်စီကအခုတရုတ်လုံးမဲ့ဆွေးနွေးပွဲတွေမတက်ဘူးလို့ပြောတော့အဲ့ဒါကိုလည်းလာပြီးတော့ထပ်ဖိတ်ထားနေတူပါတယ်ဗမာပြည်အရေးကိုငင်းညမ်းစွာနဲ့တွေ့ဆုံဆွေးနွေးအဖြေရှာဖို့အဲ့ဒါကိုလာတိုက်တွန်းနေတူပါတယ
်ဒါပေမဲ့ဒီနေ့ AP လာဇန်းတို့ကဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တင့်ရှီကျွမ်းတွေ့တုန်းကပါခဲ့တဲ့စစ်ကောင်စီရဲ့ငြိမ်းချမ်းရေးကော်မတီဥက္ကဋ္ဌမပါခဲ့တာကြောင့်ဒီတစ်ခေါက်ပွဲကတရုတ်ဂျာဝင်ပေးတဲ့ဟိုက်ကင်ဆွေးနွေးပွဲပြန်တက်ဖို့ပြေလည်မဲ့သဘောမရှိနိုင်ဘူးလို့သုံးသပ်သူတွေကဆိုပါတယ်ဒီပေါ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဘက်ကဖြစ်နိုင်ပုံကို CDM ပုံမှုနာယောကလည်းအခုလိုဆက်ထောက်ပြပါတယ
်ဒီစစ်ကောင်းဆောင်အနေနဲ့ကဒီချမ်းမြောက်အရေးနဲ့ပတ်သက်ပြီးတော့တရုတ်ပေါ်မှာမကြည်နင်မှုတွေရှိနေတော့ဘာမှဆက်ထူလာမဲ့ပြည်လည်နာမဲ့အခြေအနေမရှိနိုင်ဘူးဒီလိုမျိုးအခြေအနေကိုလည်းတရုတ်ဘက်ကချုပ်တင်တက်ဆက်ထားဖို့ရပါတယ်အဲ့တော့ပြည်လည်နာမဲ့အခြေအနေကတော့မရှိဘူးပေါ့နော
်အခုတစ်ခေါက်တရုတ်အထူးကိုယ်စားလှယ်အနေနဲ့ဟိုက်ကင်ပြန်တက်ဖို့ဖိတ်နိုင်ပေမဲ့စစ်ကောင်စီဘက်ကလက်ခံဖို့မရှိနိုင်ပုံကိုလည်းဒေါက်တာလှကျော်စောကအခုလိုဆက်သုံးသပ်ပြပါတယ
်အခုဟိုမြဝတီကကြီးညာသွားတဲ့နေရာမှာတော့အေးဘူးရလောက်ပဲပြောတယ်ဒီစစ်ဆက်ဆွေးနွေးအဖြေရှာဖို့တရုတ်ကအခိုင်အမာတိုက်တွန်းလိုက်မယ်ထင်တယ်အဲ့ဒါတော့သူတို့ပြောမသွားဘူးအဲ့တော့မင်းအောင်လှိုင်အနေနဲ့ကလည်းဒီလောက်ပယ်လာပြီးပြီလေသူရဲ့ရည်မှန်းချက်အရာပယ်လာပြီးတော့သူကလည်းလွယ်လွယ်နဲ့အလျှော်ပေးမယ်မထင်ဘူးဗျာတရုတ်ကိုဒီတစ်ခါလက်ခံလာတာလေဒီမြောက်ပိုင်းအဖွဲ့ကြီးအပါဝင်ပေါ့နော်ဒီလူမျိုးစုတပ်ဖွဲ့တွေကိုထိန်းသိမ်းသိမ်းသိမ်းဂင်တွေ့အောင်လို့သူပြောချင်လို့လက်ခံတာပဲအဲ့တော့ချက်ချင်းတော့ပြဿနာကတော့လွယ်မှာမဟုတ်ဘူးစစ်တပ်ကလည်းဆက်တိုက်မှာပဲဒီဘက်ကလည်းတိုက်ကြမှာပဲအဲ့တော့ချီနေတွေပို့ပြီးတော့တိုက်ပွဲတွေပြင်းထန်လာမယ်ပို့ပြီးရှုပ်ခွေးလာဖို့ပဲရှိတယ်တေးဦးပြောတာလည်းသူနားထောင်မဲ့ပုံမရှိပါဘူ
းဒီရှေ့ဆက်ဖြစ်လာနိုင်ခြင်းအပေါ်မှာ CDM ပုံမှုနောက်ရုပ်ကလည်းအခုလိုဆက်ထောက်ပြပါတယ
်တော်နိုင်အဖွဲ့ကြီးကျတော့လက်ရှိစီးအနေထားအခြေအနေတွေရောက်ချစ်စချမယ့်အခြေအနေပဲရှိတယ်။ဒါကြောင့်တိတ်မကြခင်ဒါမူဆယ်နဲ့တီးဖို့လဲကြသွားလိမ့်မယ်လို့သုံးသပ်ရပါတယ်။ဒီချမ်းမြောက်တစ်ခုလုံးကိုဒါတိတ်ယူပြီးသွားရင်တော့ဒီဗမာတော်လိုင်းအင်အားစုတွေကမြေပြတ်ကိုဆက်လက်ဖိအားမယ့်အခြေအနေတွေရှိနေတယ်လို့ကျွန်တော်မျှော်လင့်ရတယ်။အဲ့တော့လက်ရှိတိုက်ပွဲတွေကတော့ဆက်လက်ကျယ်ပြန့်နေဦးမယ့်အခြေအနေမှာပဲရှိနေတယ်။ငြိမ်သွားတဲ့ဒီတော်လိုင်းတပ်ဖွဲ့တွေဟာတအနာယူပြင်ဆင်တဲ့ယာယီခဏအခိုက်အတန့်ပဲဖြစ်လိမ့်မယ်လို့သုံးသပ်ရပါတယ
်။ဒီတရုတ်အထူးကိုယ်စားလှယ်နဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဆွေးနွေးပွဲအခြေအနေပေါ်မြန်မာစစ်ကောင်စီပြောခွင့်ရကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးခင်ဗျာ